ခုပေါ့လေကိုကိုကြီးတို့လွတ်လာပြီးတဲ့အချိန်မှာဒီနိုင်ငံရေးအကျဉ်းသားတော်တော်များများကြံနေသေးတယ်ဆိုပြီးတော့လေပြောနေဆိုနေတိုင်းကြားရခင်ဗျာဗာများသိထားပါလေခင်ဗျာ
ဟုတ်ပါတယ်ဗျာအခုကကျွန်တော်တို့လွတ်လာတဲ့အချိန်မှာတချို့ဒီနိုင်ငံတော်လုံခြုံရေးကိုထိခိုက်စေနိုင်တယ်ဆိုတော့သတ်မှတ်ချက်နဲ့မလွတ်ပဲကြံနေခဲ့တဲ့အကျဉ်းသားတွေရှိနေပါတယ်သတင်းတိကျမရပေမဲ့လို့ထောင်အသီးသီးမှာကြံနေတယ်ဆိုတာသိရပါတယ်တကယ်ကတော့ဒီမိုကရေစီပေါ်ဆောင်မယ်ဆိုရင်နိုင်ငံရေးကျင်းသားဆိုတာတယောက်မှကိုမရှိတင်ပါဘူ
းသတင်းနဲ့အရဆိုလို့ရှိရင်ပေါ့လေဥမာလူအခွင့်အရေးဆောင်ရွက်တဲ့ဦးမြင့်ရေးလိုပုဂ္ဂိုလ်မျိုးပေါ့လေ
သူက
သူတို့ကကြတော့ဒီဖောက်ခွဲရေးမှုနဲ့ဒီပေါ်ဆွဲထားတဲ့အတွက်ကြောင့်မလို့လုံခြုံရေးနဲ့ပတ်သက်နေတဲ့လူတွေဖြစ်နေတာပေါ့လေအဲ့ဒီမှာတန်တရားဖြစ်စရာကိစ္စတွေရှိနေတာဒီအမှုတွေအတွက်ကိုဝန်ခံချက်တွေယူတဲ့အခါမှာချင်းချောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေကြားရတယ်ခင်ဗျာအဲ့ဒါတွေရောကိုကိုကြီးတို့များသိထားပါလားခင်ဗျာ
ကိုမြင့်ရေးကတော့ဒီမှုနဲ့ပတ်သက်ပြီးတော့ကျွန်တော်နဲ့ဒီအောင်ထဲမှာဆွဲဆုံပြီးတော့ပြောဆိုခွင့်မရခဲ့ပါဘူး။အဲကျွန်တော်တကယ်မှာဆိုလို့ရှိရင်ကိုစန်းစော်ဆိုတာကျွန်တော်တို့ကြုံခဲ့ရပါတယ်။သူ့အမှုကဒီတင်းကြီးရေနံချက်ဆက်ယုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ဆွဆွဲခံရတာပါ။အဲဒီချိန်တုန်းကစစ်ကောင်တိုင်းရေတာဝန်ယူတဲ့အချိန်မှာအဲဒီအမှုကိုပေါ်ထုတ်ဖို့အတွက်ကျွန်တော်ထင်ပါတယ်သူတို့တတ်မှတ်တဲ့ကာလအတွင်းထဲမှာစစ်ချက်တွေကိုတင်ပြနိုင်ဖို့အတွက်ကိုနည်းလမ်းမျိုးစုံသုံးပြီးတော့တရားခဏ်ကြီးအဖြစ်နဲ့ဆွဆွဲပြီးတော့ထောင်ချပြလိုက်ပါတယ်။ဆောင်ချတာမှာကိုတန်းတော်ဆိုရင်ဒီသေတံနဲ့တသက်တကြောမှာပါတယ်နဲ့အဲ့လိုပဲအလားတူအဲ့ဒီတញင်ဖားဘူးဂျွာကသူနဲ့ပတ်သက်ပြီးတော့အမှုတွေတွေတော်တော်များများလဲထောင်ချခဲ့ပါတယ်အဲ့တော့နောက်တော့ကျွန်တော်တို့ဒီမြို့တော်ခမ်းမဘုံကွဲတဲ့အခါကျတော့ဒီ KNU ကဘုံမှုကိုကိုနိုင်ဆိုတော့ဟိုစစ်သေးပေါ်ထုတ်ချက်အရတញင်ရင်နဲ့ချက်ဆက်ယုံဘုံကလည်းကိုကိုနိုင်ပေါက်ခွဲလာပဲဆိုတော့ပေါ်ပါတယ်အဲ့ဒီခါကျတော့ပထမတញင်ရင်နဲ့ချက်ဆက်ယုံကိုကိုတန်းတော်တို့ကိုဆွဆွဲပြီးတော့တင်ရက်ချပြီးဖြစ်တဲ့အတွက်ကြောင့်ပြန်မပြင်းတော့ပဲနဲ့ကိုတန်းတော်တို့ကိုမလွတ်ပဲနဲ့စမှတ်ပြီးသားဖြစ်တယ်နဲ့ပဲထားလိုက်တာ89ရက်ကနေပြီးတော့ကိုတိန်ကြီး23နှစ်အဲဒီတော့ဒီလူတစ်ယောက်ကဒီဖြစ်တဲ့ကျူးလွန်ခြင်းမှုကျူးလွန်ခြင်းမရှိဘဲနဲ့ခံနေရတာကြီးကတော့ဒီဆက်ဆက်ကြီးအာနာသိန်းကြီးတမတော်အစိုးရလက်ထက်မှာအဆိုးအဝါဆုံးဒီဥပဒေဆိုင်ရာမှတ်တိုင်တစ်ခုဖြစ်နေပါတယ်အမှန်တရားဆိုးဝါးတဲ့လူပြည့်စင်ပြည့်ဖြစ်တဲ့အမှုလို့မြင်ပါတယ်ဗျာ
အခုခေတ်ကလည်းအပြည်ပြည်ဆိုင်ရာမှာဒီ terrorist တိုက်ဖြတ်ရေးပေါ့လေဒီအကြမ်းဖက်မှုတွေတိုက်ဖြတ်ရေးကခေတ်စားနေတဲ့အချိန်မှာပေါ့လေဆိုတော့ဒီလိုမျိုးခေါင်းစဉ်တတ်ထားလိုက်တဲ့အတွက်ကြောင့်သူတို့လွတ်မပေးခြင်းဟာနိုင်ငံတော်အနေနဲ့အပြစ်မရှိဘူးဆိုတဲ့ပုံစံမျိုးရောက်နေပါတယ်ခင်ဗျာဆိုတော့အဲ့ဒါကြီးကိုကြေပြတ်သွားအောင်လို့ဒီအပြင်မှာရှိတဲ့ကိုကူကြီးတို့အနေနဲ့ပေါ့လေဘယ်လိုများဆောင်ရွက်ပေးနိုင်လိမ့်မယ်လို့ထင်ပါလဲခင်ဗျာ
အဓိကကတော့အဲ့ဒီဒီနိုင်ငံတကာမှာအကြမ်းဖက်မှုဆိုတာကိုဒီတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့သိပြီးတော့ဒီတွင်ကျေလာတဲ့အချိန်မှာအာဏာရှင်နိုင်ငံအသီးသီးမှလည်းပဲအတိုက်ခံတွေကိုနှိပ်ကွတဲ့အခါမှာဒါကိုအကြမ်းဖက်တိုက်ဖြတ်ရေးဆိုတဲ့ကောင်းစဉ်နဲ့နှိပ်ကွတာတွေကိုကျွန်တော်တို့နိုင်ငံအနှံ့ကြားမှာတွေ့ရပါတယ်အဲ့တော့ဒီဟာကအလို့သားပြန်လဲတင်းမြတ်ရေးကိုတကယ်ရှင်းရှုမယ်ဆိုလို့ရှိရင်အကြမ်းဖက်မှုဆိုတာကိုလက်လက်တစ်ခုအဖြစ်နဲ့ဒီဝါရကိုသုံးပြီးတော့နိုင်ငံရေးသဘောထားကွဲပြားမှုတွေကိုနှိပ်ကွတဲ့ပုံစံမျိုးတော့မဖြစ်သင့်ပါဘူးအထူးသဖြင့်ကတော့လည်းတိုင်ကိစ္စရဲ့ကြက်ဖက်မှုတွေနဲ့မပတ်သက်တဲ့နဲ့ပေါင်းရင်းပြီးဆွဆွဲခံရတဲ့ကိစ္စမျိုးကတော့အဆိုးဝါးဆုံးလို့ပဲထင်ပါတယ်ဗျ
။ကိုကိုကြီးတို့အနေနဲ့ပေါ့ဘယ်လိုအစီအစဉ်များရှိပါလဲခင်ဗျာ
။အခုကျွန်တော်တို့ကတော့ကျွန်တော်တို့ပြည်ကတော့ကိုပေါ်ထုတ်ပေးတယ်ဆက်ပြီးတော့ဒီကျန်တဲ့ဒီအကျဉ်းသားတွေအားနိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့အတွက်ကိုတောင်းဆိုရဲဆိုတာတွေကိုကျွန်တော်တို့ဆက်မပြတ်ဆက်လုပ်သွားမှာပါခင်ဗျာ။ဟောဒီနိုင်ငံရေးအကျဉ်းသားတွေတယောက်မတန်လွတ်တဲ့အထိကိုကျွန်တော်တို့အလင်းတင်တယ်လို့ကျွန်တော်တို့အခြေရင်ပေးတယ်လို့ကျွန်တော်တို့ဆက်ပြီးတော့တောင်းဆိုပြီးတော့ကျွန်တော်တို့ပြောဆိုနေပါပါခင်ဗျာ
။ဟုတ်ကဲ့ကိုကိုကြီးခင်ဗျာအခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်